Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ19ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမွန်ပါရှင
်မင်္ဂလာပါရှင်ကျွန်မခင်မြွှေပါပြည်ကစ်နေနေညပိုင်းကနယူးယောက်မြို့မန်ဟတန်ရပ်မှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့အသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့တာဝန်ရှိသူတွေကရှာဖွေနေပါတယ်။တခါဒီရုရှားနိုင်ငံမှာတော့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအာနာယဒီလက်ရှိ United Russia Party ကပဲအနိုင်ရနေပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့ဒီနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးတော့မင်းကွန်းပြောကြားဖို့ရှိပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆရာမကတော့ကဘာတဝမ်းကခေါင်းဆောင်တွေဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့နယူးယောက်ကိုရောက်ရှိနေကြပါပြီဒီကနေ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကဒီကနေ့ကျင်းပတဲ့အခမ်းအနားနဲ့ပတ်သက်ပြီးဒုက္ခသည်အရေးတာဝန်တွေခွဲဝေယူကြဖို့သဘောတူညီမှုတွေရဖို့အရေးအဓိကကျင်းပတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
် More countries must resettle more people who have been forced from their homesMore countries must recognize the benefits.
ဒီတွင်နဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ကရင်ပြည်နယ်ထဲမှာဒီကေဘီနဲ့မြန်မာစစ်တပ်နေကြာဆောင်တပ်တို့ကြားတိုက်ပွဲတွေအတော်လေးပြင်းထန်နေကြသေးတဲ့အကြောင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့မှာတော့ကိုကန့်တပ်ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ရဲ့ဥက္ကဋ္ဌဟောင်းနေအင်ကိုဒုံးပြေလောင်ချာနဲ့ပြစ်ခတ်တဲ့သတင်းစားတဲ့သတင်းတွေနားဆင်ရဖို့ရှိပါတယ်။အခုအရင်ဦးဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ပြမှာပါရှင်။
ပြည်ကစ်စနေနေ့ညပိုင်းကနယူးယောက်မြို့မန်ဟတန်တန်ရပ်မှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်ဆက်ပြီးတော့အသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့ကတာဝန်ရှိသူတွေကရှာဖွေနေပါဗျာ။အာဖဂန်နယ်ပွားအမေရိကန်နိုင်ငံသားအာမက်ဒ်ခန်ရာဟာမီကိုစစ်ဆေးမေးမြန်းဖို့အလို့ရှိနေတာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကကြေညာချက်ထုတ်ပြန်ထားပါဗျာ။သူနောက်ဆုံးနေခဲ့တဲ့လိပ်စာဟာနယူးဂျာစီပြည်နယ်အလစ်ဇဘက်မြို့မှာဖြစ်တယ်လို့လည်းဆိုပါဗျာ။ဒီစနေနေ့ညပိုင်းကဘုံပေါက်ကွဲမှုနဲ့ဒီအနီးနားကနောက်ထပ်နေရာတစ်ခုမှာရှာတွေ့ခဲ့တဲ့မပေါက်ကွဲသေးတဲ့ဘုံတစ်ခုအကြားဆက်ဆက်မှုရှိမှရှိဆိုတာနဲ့တန်တရားရှိသူတွေကိုတော့ဒီ FBI နဲ့နယူးယောက်ရက်တပ်ဖွဲ့ကဆက်လက်စုံစမ်းရှာဖွေနေတာပါတနင်္ဂနွေနေ့နောက်ပိုင်းတုန်းကတော့နယူးယောက်မြို့ဘရုကလင်အရက်ကအဝေးပြေးလမ်းမကြီးတစ်ခုပေါ်မှာတန်တရားရှိတဲ့ယင်စင်းကိုတာဝန်ရှိသူတွေကဟန့်ကြားပြီးကားထဲမှာပါတဲ့လူ၅ယောက်ကိုစစ်ဆေးမေးမြန်းခဲ့ပါတယ်ဒါပေမဲ့သူတို့ကိုပြစ်မှုတစုံတရာနဲ့တရားစွဲတာမျိုးတော့မရှိသေးပါဘူးစနေနေ့ညပိုင်းက Chelsea ရပ်ကွက်မှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်လူ29ယောက်ထိခိုက်ဒဏ်ရာရခဲ့တာပါ။ဒဏ်ရာရသူတွေအားလုံးကတော့ဆေးရုံကပြန်ဆင်းသွားကြပါပြီ။အဲ့ဒီပောက်ကွဲမှုအပြီးသိမ့်မချခင်မှာပဲလျှက်စစ်ထမင်းပေါအုပ်တစ်လုံးကိုလက်ကင်ဖုံးတစ်လုံးနဲ့ချိတ်ပြီးတော့ထောင်ထားတဲ့အိမ်လုံဘုံတစ်ခုကိုလည်းရှာတွေ့ခဲ့တာပါ။အဲ့ဒီဘုံကတော့မပေါက်ကွဲခင်မှာရဲတပ်ဖွဲ့ကနေရာကနေဖယ်ရှားနိုင်ခဲ့ပြီးဘေးကင်းတဲ့တပ်မတ်နေရာတစ်ခုကိုယူသွားပြီးတော့ဖောက်ခဲပစ်ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်ဒီဘုံနှစ်ခုစလုံးကနေစုဆောင်ရရှိတဲ့အထောက်အထားပစ္စည်းတွေကိုဝါရှင်တန်မြို့အနီးကတပ်ခွဲခန်းမှာ FBI ရဲ့ဤပညာရှင်တွေကစမ်းသပ်စစ်ဆေးနေပါတယ်။သုံးသက်သူပညာရှင်တချို့ကတော့အခုဘုံခွဲတိုက်ခိုက်မှုတွေကိုဂျီဟတ်ဘာသာရေးအစိုးရတွေကလုပ်တာဖြစ်နိုင်ချေ50ရာခိုင်နှုန်းလောက်ရှိပေမဲ့နယူးယောက်လိုလူအမျိုးမျိုးစုဝေးနေထိုင်တဲ့မြို့မှာလူပြိုအစိုးရတွေလိုအဖွဲ့တွေကလည်းလှုပ်ဆောင်နိုင်ချေရှိတယ်လို့သုံးသက်ပြောဆိုကြပါရရှင်။
အစာရည်စာနဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတဲ့ဆီးရီးယားနိုင်ငံအလက်ပိုမြို့ကဒုက္ခသည်2,300ကျော်အတွက်အကူအညီပေးရင်တန်းတွေမျိုးရင်းမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိတယ်လို့စိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ကုလသမဂ္ဂရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါတယ်ဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေအစစ်အစေးမရှိဘဲပို့ဆောင်ခွင့်ပြုဖို့နဲ့ဆေးဝါးကုသမှုခံယူဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်တွဲမှုချုပ်စတီဖန်အိုဘရိုင်ကထပ်မံပြီးတော့အစာရေးသားတောင်းဆိုပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကထောက်ပံ့ရေးပစ္စည်းတွေပို့ဆောင်မဲ့ရင်နှန်းကိုပိတ်ဆို့ထားတဲ့စီးရီးယားသမ္မတဘရှောက်အဲအာဆက်ကိုပြစ်တင်ဝေဖန်လိုက်ပြီးရုရှားအနေနဲ့အာဆက်ပေါ်ပို့ဖိအားပေးရမယ်လို့ပြောပါရတယ်။ဒီနေ့ဝင်နေနောက်ပိုင်းမှာပြီးဆုံးရမယ်။အမေရိကန်နဲ့ရုရှားဆွေးနွေးပွဲအတွင်းစီးရီးယားနိုင်ငံအပြစ်ခတ်ရစဲရေးနဲ့ပတ်သက်လို့သဘောတူညီမှုရရှိထားတဲ့အချက်တည်းမှာအလက်ပိုမျိုးကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးထောက်ပံ့မှုပစ္စည်းတွေပို့ဆောင်နိုင်ဖို့လည်းပါဝင်ပါရခင်ဗျာ။
ရုရှားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့လွှတ်တော်ရွေးကောက်ပွဲတွေအတွင်းတိုင်းပြည်ရဲ့အကြီးဆုံးမြို့ကြီးတစ်ခုမှာရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းချိုးဖောက်မှုတွေနဲ့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုတိတိတတ်တာနေပါခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲလောလောဆယ်မဲရလက်တွေအရာကတော့အာနာယ United Russia Party ကအနိုင်ရနေပါတယ်။မဲအလုံးကြီးပါရေးထွက်ပြီးချိန်မှာသမ္မတဗလာဒီမီယာပူတင်ရဲ့ United Russia Party က မဲ94ရာခိုင်နှုန်းကျော်ကိုအနိုင်ရချပြီး Liberal Democrat Party နဲ့ Communist Party တို့ကတော့73ရာခိုင်နှုန်းလောက်စီနောက်ကနေလိုက်နေပါတယ် Just Russia Party ကတော့6ရာခိုင်နှုန်းရချပါတယ်ရွေးကောက်ပွဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပစ်စရာအကြောင်းဘာမှမရှိဘူးလို့ Russia ရွေးကောက်ပွဲကော်မရှင်အကြီးအကဲ Ella Pavlova ကရုပ်မြင်သံစာကနေဒီတိုက်ရိုက်ထုတ်လွှင့်တဲ့သတင်းရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်ဒါပေမဲ့မဲယုံသုံးခုမှာမဲပြားအပူထဲတာတွေရှိခဲ့တယ်ဆိုတဲ့သတင်းကိုအတည်ပြုပြီးလုံးဝအပြစ်အနာစာမရှိတဲ့ရွေးကောက်ပွဲမဟုတ်ဘူးဆိုတာကိုတော့သူကဝန်ခံပါတယ်။အနာရ United Russia Party ကတော့မျှော်လင့်ထားတဲ့အတိုင်းဒူမာအောက်လွှတ်တော်မှာနေရာအများစုကိုရရှိနိုင်ပါတယ်။ Mr. Putin ရဲ့သစ္စာခံဝန်ကြီးချုပ် Dmitry Medvedev ဦးဆောင်တဲ့ United Russia Party ဟာလက်ရှိမှာလည်းဒီဒူမာအောက်လွှတ်တော်နေရာ450တဲက238နေရာကိုရရှိထားတာဖြစ်ပြီးတော့ဒေသဆိုင်ရာလွှတ်တော်ရဲ့80ရာခိုင်နှုန်းကျော်ကိုလွှမ်းမိုးထားတာဖြစ်ပါတယ်။အခုရွေးကောက်ပွဲရလဲ့အရာဒူမာအောက်လွှတ်တော်မှာနောက်ထပ်နေရာ100လောက်ထပ်ပြီးတော့ရနိုင်ပွဲရှိပါတယ်။ရုရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့18လအလိုမှာအခုလွှတ်တော်ရွေးကောက်ပွဲတွေကိုကျင်းပတာပါရှင်။
ကုလသမဂ္ဂထွေထွေညီလာခံအတွင်းကမ္ဘာကောင်းဆောင်တွေဒီကနေ့တွေ့ဆုံကြရမှာနိုင်ငံတကာအနေနဲ့အဓိကရင်ဆိုင်နေရတဲ့စီးရီးယားစစ်ပွဲနဲ့ဒီစစ်ပွဲကနေထွက်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရှိနေပါတယ်။အမေရိကန်သမ္မတ Barack Obama အနေနဲ့ဒီညီလာခံကိုသမ္မတတဦးအနေနဲ့နောက်ဆုံးတက်ရောက်မှာဖြစ်တယ်လို့ဒီဇင်ဘာ31ရက်နေ့မှာရာထူးတက်တန်းကုံဆုံးမဲ့ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon အတွက်လည်းဒီချိန်ဟာနောက်ဆုံးချိန်ဖြစ်ပါတယ်။စစ်ပွဲတွေသဘာဝဘေးအန္တရာယ်နဲ့ဆင်းရဲမွေးတေမှုကြောင့်ကမ္ဘာတစ်ဝှမ်းမှာဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေတဲ့65တန်းလောက်ရှိနေပြီးအဲ့ဒီထက်မှအမျိုးသားအမျိုးသမီးနဲ့ကလင်းငယ်တွေပါဝင်ပါတယ်ဒီကနေ့အစည်းအဝေးအတွင်းဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဆွေးနွေးရမှာဒုက္ခသည်တွေကိုအခုလိုထွက်ပြေးခိုလုံနေရတဲ့အဓိကအကြောင်းရင်းတွေနဲ့နောက်လာမယ့်နှစ်နှစ်အတွင်းဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးနိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပြောဆိုသွားဖို့ရှိတယ်လို့အတွင်းမှုချုပ်ကသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့လည်းအခုလိုပြောဆိုဆွေးနွေးမှုတွေမလုပ်ခင်မှာပဲဒုက္ခသည်အရေးဆောင်ရွက်နေတဲ့ NGO အဖွဲ့အစည်းကတော့တိတ်ထီရောက်မှာထိပ်ထီရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါရခင်ဗျာ
ဗီယိုအမေရိကန်အတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
ဖီယူအမေရိကန်တန်ရဲ့တင်းနာနေညနေခင်းမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာဒီနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေ့ပြောင်းချေချနေထိုင်သူများဆန်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့ကျရင်လည်းကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားအောင်ပါပါ။သူရဲ့အမေရိကန်ခီးစဉ်အတွင်းပြီးခဲ့တဲ့သတင်းပတ်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံရမှာတော့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရေးကိစ္စဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုအပြီးမှာပဲမြန်မာပေါ်တန်ခတ်ရေးယူမှုအများစုကိုဖယ်ရှားပေးမယ့်အကြောင်းသမ္မတအိုဘားမားကကြေညာလိုက်တာကြောင့်ဒီအပေါ်မှာဒီမြန်မာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပညာရှင်တွေကကြိုဆိုကြပါတယ်။စီးရင်နွမ်းပါတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ကုန်သွယ်ရမှာအထူးကအဟန့်တားဖြစ်နေတာတွေကိုဖယ်ရှားပစ်လိုက်နိုင်မှာဖြစ်လို့တိုင်းပြည်စီးပွားရေးတိုးတက်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့သူတို့ကပြောပါတယ်။အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ဟာဒီမြန်မာနိုင်ငံအတွင်းအာဂတိလိုက်စားမှု၊မြေယာသိမ်းဆည်းမှု၊တရားမဝင်တစ်ထုပ်လုပ်မှုတွေနဲ့မွေးရေးစည်းဝါးလုပ်ငန်းတွေနဲ့ပတ်သက်ဆက်နွယ်နေတယ်လို့စွပ်စွဲခံထားရတဲ့ခရိုနီစည်းဝါးရေးလုပ်ငန်းရှင်တွေရဲ့အမှုအကျင့်တွေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ပို့ပြီးတော့တာဝန်ကြီးသွားစေတာဖြစ်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကသုံးသပ်ပြောဆိုကြပါရဲ့ရှင်။
နော်ကိုရီးယားရဲ့နျူကလ িয়ার လက်နက်စမ်းသပ်ဖောက်ခွဲမှုနဲ့ပယ်ရင်တဲ့ဒုံးကျည်ပြစ်လွတ်တဲ့အစီအစဉ်တွေကိုရနာထားမယ်ဆိုရင်တွေးဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့ဆန္ဒရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။နော်ကိုရီးယားနိုင်ငံရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုအပြီး6ရက်အကြာမှာအခုလိုပြောလိုက်တာပါ
။ We have said many times that we are prepared to sit down with the DPRK.to deal with the issues of
Korea ချုံးချယ်မှာငြင်းချမ်းမှုနဲ့ကျူးကျော်ရင်ဆမှုတွေမလုပ်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့ဆက်ဆံရေးတိုးတက်ဖို့နဲ့တခြားအကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆွေးဆောင်ဖို့စတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားနဲ့အတူတိုင်းဆွေးနွေးဖို့ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာကိုဂျပန်များစွာပြောပြပါပြီ။ဒါအပြင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့တာဝန်တည်တည်နဲ့လှုပ်ဆောင်သွားဖို့နိုင်ငံတကာနဲ့ပြောဆိုဆွေးနွေးဖို့ပြင်ဆင်ထားမှုတွေနဲ့ပတ်သက်ပြီးတော့လည်းကူညီသွားမှာပါလို့Mr. Kerry ကပြောသွားတာပါ။တနင်္ဂနွေနေ့တုန်းကလည်းနိုင်ငံသားရေးဝန်ကြီး Kerry ဟာတောင်ကိုရီးယား၊ဂျပန်နိုင်ငံသားရေးဝန်ကြီးတွေနဲ့မြောက်ကိုရီးယားရဲ့ဒီ၅ချိန်မြောက်မြေအောက်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့အကြိမ်ကြီးတိုးမြင့်ပြီးပယ်ရင်တက်ဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါသေးတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတာဝန်မှာပြန်ပြီးဆွေးခံခဲ့ရတဲ့နော်ဝေနိုင်ငံသားကချတန်ဆက်ကင်စတက်ကိုအဘူဆာယစ်အဖွဲ့ကတနေ့ကြာထိန်းသိမ်းခဲ့ပြီးတဲ့နောက်တနင်္လာနေ့တုန်းကတော့ဖိလစ်ပိုင်အာဏာရှင်ပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်။သူနဲ့အတူအမိဖော်ပြမထားတဲ့ဒီအင်ဒိုနီးရှား၅ဖန်သမား၃ဦးကိုလည်းပြန်လွှတ်ပေးလိုက်ကြပါ။ဖိလစ်ပိုင်ဆွေးရနိုင်ငင်းငင်းသဘောတူညီချက်လက်မှတ်ရေးထိုးထားပြီး Second State လွတ်မြောက်ရေးစစ်ဆန်ညီနက်ရာမှာကူညီပေးခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးအဖွဲ့လက်အောက်ခံသဘုံတွေလက်ထက်ကနေတဆင့်အဘူဆာယက်အဖွဲ့ကဒီသူတို့ဖမ်းထားတဲ့သူတွေကိုလွှဲပြောင်းပေးခဲ့တာပါ။ဒီ second step ဟာ2015ခုနှစ်စက်တင်ဘာလ22ရက်နေ့ကဖိလစ်ပိုင်နိုင်ငံတောင်ပိုင်းဆမဲလ်ကျွန်းမှာလေလောရွက်တိုက်အသင်းတစ်ခုကိုကူညီပေးနေတဲ့အချိန်ကနေဒါနိုင်ငံသားတွေဖြစ်ကြတဲ့ဂျွန်းရစ်စတဲလ်ရောဘတ်ဟောလ်နဲ့ဒီဟောလ်ရဲ့ချစ်သူမိန်းကလေးဖိလစ်ပိုင်နိုင်ငံသူမရီတက်စ်ဖလော်ရိုနဲ့အတူပြန်ပြီးဆွဲခံခဲ့ရတာပါသူတို့ကိုပြန်လည်ကယ်တင်ဖို့ဖိလစ်ပိုင်တပ်ဖွဲ့တွေကဒီကုန်းကြောင်းလေကြောင်းကနေအပြင်းထန်ရှာဖွေတာတွေလုပ်ခဲ့ပါတယ်နောက်ပိုင်းမှာအဘူဆာယစ်အဖွဲ့ကဖလော်ကိုပြန်လွှတ်ပေးခဲ့ပေမဲ့ကနေဒါနိုင်ငံသားနှစ်ဦးကိုတော့သူတို့ကိုပြန်ရွေးဖို့တတ်မှတ်ပေးထားတဲ့ရက်ကျော်လွန်ပြီးတဲ့နောက်မှာဒီနေ့အစောပိုင်းတုန်းကတီးကြားစီကွပ်မျက်ခဲ့တာပါရှင်
မွတ်စလင်ဖျားဘူးတွေအစမတန်တည်ဆောင်ထားတဲ့ခီးတဲ့တင်နှစ်ထပ်သင်းမော်ဒဇင်တနင်္လာနေ့တုန်းကထိုင်းနိုင်ငံမှာတိမ်မောက်သွားတဲ့အတွက်လူ15ဦးသေဆုံး15ဦးထက်မနည်းသေဆုံးသွားတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပြောပါရယ်သေဆုံးသူတွေထဲမှာနိုင်ငံသားတွေမပါဝင်ဘူးလို့ယူဆရပါတယ်ကြံပျောက်ဆုံးနေသူ17ဦးကိုလည်းကယ်ဆယ်ရေးသမားတွေနဲ့သင်းမောက်မောင်းသူတွေကရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးတော့တနင်္လာညနေခင်းအတွက်သတင်းနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်။ကဘာတဝမ်းကခေါင်းဆောင်တွေဟာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်ဖို့အတွက်နယူးယောက်မြို့ကိုရောက်ရှိနေကြပါပြီ။စီးရီးယားပြည်တွင်းစစ်နဲ့စီးရီးယားစစ်ပွဲအကျိုးဆက်ဒုက္ခသည်တွေရဲ့အရေးအကြအတန်းနဲ့ရင်ဆိုင်နေရတဲ့ပြဿနာတွေကဒီနှစ်ပတ်လည်ညီလာခံရဲ့ဆွေးနွေးမယ့်အစီအစဉ်တွေကိုလွှမ်းမိုးသွားဖို့ရှိပါတယ်။ကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတောက် Margaret Bershaw သတင်းပေးပို့ထားတာကိုဒေါခင်စိုးဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။ကဘာတဝမ်းပဋိပက္ခတွေတဘာဝ BNE ဓမ္မမှုအလွန်အမင်းစည်းရဲမွေးတည်မှုတွေကြောင့်အခြေအနေမဲ့ထွက်ပြေးတိမ်းရှောင်နေရသူပေါင်း65သန်းရှိပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်တဲ့ထိပ်သီးညီလာခံတရက်ကိုဒီကနေ့စတင်ဖွင့်လှစ်ဥဆောင်ကျင်းပပေးမှာဖြစ်ပါတယ်။ဒုက္ခသည်ဘဝရောက်ကြရတဲ့အကြောင်းရင်းစမြစ်ကအစရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်အရင်းနဲ့ပတ်သက်ပြီးတာဝန်နဲ့ဝတ္တရားတွေကိုဘယ်လိုခွဲဝေယူကြမလဲဆိုတဲ့နိုင်ငံတကာမူပေါင်းတရက်ကိုသဘောတူညီမှုရရှိရေးအတွက်ရည်ရွယ်ပြီးဒီထိပ်သီးညီလာခံကိုကျင်းပမှာဖြစ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကအခုလိုပြောဆိုလိုက်ပါတယ်
။ More countries must resettle more people who have been forced from their homes.More countries must recognize the benefits of migration.
နိုင်ငံတွေတော်များများအနေနဲ့အခြေအနေရရကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြသူတွေကိုပုံမလက်ခံပြီးတော့နေရာချထားပေးရပါလိမ့်မယ်။ရွှေပြောင်းနေထိုင်ခြင်းရဲ့အကျိုးအမြတ်တွေကိုအတိအမှတ်ပြုကြပါလိမ့်မယ်။ကမ္ဘာတစ်ဝန်းနေရာတိုင်းမှာလူတိုင်းလူတိုင်းကအာဃာတအမုန်းတရားတွေကိုဆန့်ကျင်ပြီးဒုက္ခသည်တွေရွှေပြိုင်းနေထိုင်သူတွေနဲ့လူနည်းစုအတိုင်းအဝန်းဘက်ကနေမဖြစ်မနေရပ်တည်ပေးကြပါလိမ့်မယ်။
အမေရိကန်သမ္မတဥဘာမာကလည်းမနက်ဖြန်အင်္ဂါနေ့မှာတော့ဘန်ကီမွန်းနဲ့အတူဒုက္ခသည်အရေးထိပ်သီးညီလာခံကိုပူးတွဲဥဆောင်ကျင်းပပေးမှာဖြစ်ပါတယ်။နိုင်ငံအသီးသီးရဲ့အစိုးရတွေအနေနဲ့ဒုက္ခသည်တွေကိုထောက်ပံ့ရေးရန်ပုံငွေတွေထည့်ဝင်ကြဖို့ဒုက္ခသည်တွေအတွက်အလုပ်အကိုင်အခွင့်အလမ်းတွေနဲ့ပညာသင်နိုင်ရေးအတွက်ကြေကြေပြန့်ပြန့်ဆောင်ရွက်ပေးနိုင်ဖို့အတွက်ခိုင်မာတဲ့တာဝန်ယူတာဝန်ခံနိုင်ရေးအတွက်သမ္မတဥဘာမာကကြိုးစားသွားမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဆမန်သာပါဝါကတော့အရေးကြီးတဲ့နိုင်ငံတကာညွှန်မောင်းတရဖွဲ့စည်းနိုင်ဖို့အတွက်ဒီထိပ်သီးညီလာခံကတစိုက်တဒေသအဖြစ်ထောက်ကူဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုပြောဆိုလိုက်ပါတယ်
။ We are not going to solve the refugee crisis.On Tuesday, but
in our name, my Jimba may be like an ani, Duka de Yego, Jamaru, Piercing Pinna, Mam Hopa Ude, Tavime, Kabata Wanga, comes on we in a Yerizi, Duka de Yi, Piercing Yabu, Nanga Yi Sanda, Saita Shi, Surago, Piatarago, Duya Lame, Lutu Yusare, Jampio Sudaraba. လက်တလောဒုက္ခတွေအများစုဟာစီးရီးယားနိုင်ငံကနေထွက်ခွာလာကြသူတွေဖြစ်ပါတယ်။စီးရီးယားနိုင်ငံမှာ6နှစ်ကြာပြည်တွင်းစစ်ကြောင်းလူဦးရေထက်ဝက်ဟာအခြေအနေမဲ့တိမ်းရှောင်နေကြရတာပါ။စီးရီးယားနိုင်ငံမှာငြိမ်းချမ်းရေးရပြီးလုံခြုံရေးအခြေအနေကောင်းမှသာဒုက္ခတွေအလုံးရင်းနဲ့ထွက်ပြေးတဲ့အဖြစ်ကိုဟန့်တားနိုင်မယ်ဆိုတာကိုတော့ခေါင်းဆောင်တွေကအတိအမှတ်ပြုကြပါတယ်။စီးရီးယားစစ်ပွဲမှာဒုက္ခရောက်နေကြတဲ့သူတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်အမေရိကန်နဲ့ရုရှားနိုင်ငံပူးပေါင်းပြီးအပြည့်အခန့်ရက်စဲရေးဆော့ဩနိုင်ခဲ့လို့သတင်းတစ်ပတ်နီးပါးသွေးထွက်တန်းရိုးမှုတွေရောပါခဲ့ရပါတယ်။ဒီအပြည့်အခန့်ရက်စဲရေးသဘောတူညီမှုအောင်မြင်သည်ဖြစ်စေမအောင်မြင်သည်ဖြစ်စေကုလသမဂ္ဂဆွေးနွေးပွဲကတော့စီးရီးယားအရေးအများဆုံးပါဝင်ဖို့များပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းစီးရီးယားအထောက်အကူပြုနိုင်ငံတကာအဖွဲ့အစည်းကဝန်ကြီးတွေဆွေးနွေးကြဖို့အလားအလာရှိပါတယ်။ချိန်ထဲမှာပဲကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့နယူးယောက်မြို့ကိုရောက်ရှိနေတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကလည်းကုလသမဂ္ဂဌာနချုပ်မှာဒီကနေ့စက်တင်ဘာလ19ရက်တနင်္လာနေ့မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂထိပ်သီးညီလာခံကိုတက်ရောက်ပြီးမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ရှင်
ရရှိမြတ်ပြမင်္ဂလာတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာကုလသမဂ္ဂထွေထွေညီလာခံကြီးမှာအခုလာမဲ့ဗုဒ္ဓဦးနေ့စက်တင်ဘာလ27ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့လူခွင့်အခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလားဒေါ်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပောင်ဆွေးနွေးမင်းများလူတဲ့တော်ရရှင်တွေ VOE ရဲ့တယ်လီဖုန်းနံပါတ် 2323812994 ကိုတဲ့ခေါ်ယူနိုင်ပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့အမြင်မိမိတို့ပြောဆိုလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2323812994 ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပောင်ဆွေးနွေးမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
မနက်ဖြန်အင်္ဂါနေ့ညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။ကရင်ပြည်နယ်ဘက်ကစည်ရဲတင်းမာနေတဲ့အခြေအနေကိုပြောပြပေးကြပါမယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲသဝေါ်ဒေသမှာခွဲထွက် DKBA ဘက်ကနေအခြေပြုထားတဲ့တပ်စခန်းတွေကိုမြန်မာတပ်မတော်နဲ့နေကြာဆောင်တပ် BGF ပူးပေါင်းတပ်တို့ကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒါပေမဲ့လို့နှစ်ဖက်တိုက်ပွဲကဖြစ်ပွားနေသေးပဲလို့နှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းအတွင်းမြန်မာတပ်မတော်ဘက်ကလည်းတပ်အင်အားတိုးချဲ့နေရာယူမှုတွေရှိလာနေတယ်လို့ DKBA ဘက်ကလည်းပျောက်ကြားစနစ်နဲ့ခုခံသွားမယ်လို့ဆိုပါတယ်။ဒီတိုက်ပွဲကြောင့်တိမ်းရှောင်လာတဲ့စစ်ပီးဒုက္ခတွေဟာ4000အထိရှိလာပြီးစစ်ဘေးလွရာမြန်ကြီးငူဒေသမှာတောင်တင်းနေစေဖြစ်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမတမတော်နဲ့ကရင်နယ်ကြားစောက်တပ်ပူးပေါင်းရင်အနဲ့ထိုးစစ်ဆင်နေမှုကြောင့်ကရင်ပြည်နယ်မဲရဝေါ်ဒေသကခွဲထွက် DGB အဖွဲ့တွေရဲ့အထိုင်စခန်းတွေလက်နှုတ်ခဲ့ရပေမဲ့အခုချိန်ထိတိုက်ပွဲဖြစ်ပွားနေစေလို့ DGB ပြန်ကြားကြေးရာရှိဘူကြီးစောရဲထက်ကပြောပါတယ
်။လက်ရှိဒီရှိနေတဲ့စခန်းတွေကနေပြီးတော့ဆုတ်ခွာပြီးတော့နော်ဟိုအနီးနားပတ်ဝန်းကျင်နဲ့ဒီကျွန်တော်တို့စင်ချုံနယ်မြေဒေသတစ်ခုလုံးမှာတပ်တွေဖြန့်ကျက်ပြီးတော့ဒါပျောက်ကြားမိပြွာနဲ့ကျွန်တော်တို့ဟိုစစ်ကစားပါပဲဒီနေ့ဟိုမနေ့ကရပြစ်ကြပါတယ်နော်မနေ့ကလည်းပြစ်တာတော့ဟိုဒီကျွေးမှုဖြစ်ပွားနေရာဒီအဆုစုပေါင်းဒီလူအင်အား10ယောက်ကျော်ကြာဆုံးနေဆိုတော့ဟိုသတင်းရပါတယ်နော်ဒီမှာဖြစ်တယ်ဆိုတော့နေရာအပြတ်မရှိဘူ
းမနေ့ကမနေ့ပိုင်းမှာ TGB အခြေပြုစခန်းတွေဖြစ်တဲ့ပြိခါကုန်းဖရာကုန်းဝဘိုးတောင်စခန်းနဲ့ပူကျော်တက်စခန်းစတဲ့စခန်း၄ခုကိုမြမတမတော်နဲ့ကရင်နယ်ကြားစောက်တပ်တို့ကနေတင်ပိုက်နိုင်ခဲ့တာပါသိမ်းပတ်ရရှိထားတဲ့ DGB စခန်းတွေကိုမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ်တို့ကနေအထိုင်ချနေရာယူထားပြီးမြဲ DGB အဖွဲ့တွေနဲ့တော့တိုက်ပွဲဖြစ်ပွားနေစေလို့ကရင်နယ်ခြားစောက်တပ်အမှတ်တုံညာတက်ခွန်တိုင်ရင်ကဒူးရီမှုပူမှုကြုံတော့ကပြောပါတယ်
အဲ့မဲ့တော့အကကြီးတို့ပါတို့ကရိတ်ကကောတို့ဒီဝက်ဖလူလူတို့ပါတို့ကကောလုံးသိပိုက်ပြီးတော့သူတို့ထိုက်ထားတာဟောအကားနေရတော့ကောလုံးကကြပါပြီသူတို့ဒီကျဲနဲ့စနဲ့ကောလုံးထိုက်ထားပါတယ်လက်သူတို့ကြတော့အဲ့ဒီတပွဲမှာလက်ပြေးပုံးပြီးတော့ကြောက်ကြစနေနဲ့အဲ့လိုမျိုးပေါ့လားတို့ကသူတို့တို့ကလိုက်ပြီးတော့ပြပစ်တာတို့ဒီစွန်မိုင်းတို့ပါတို့အဲ့ဒီသူတို့ကအတိတာပေါ့
စက်တင်ဘာလ၂ရက်နေ့ကနေစတင်ဖြစ်ပွားခဲ့တဲ့မဲရဝေါ်တိုက်ပွဲမှာထိခိုက်ကြဆုံးမှုတွေများပြားနေပေမဲ့အရေးအတွက်ကတော့အသေးမပြုတ်နိုင်သေးပါဘူးလက်ရှိမှာမြန်မာတပ်မတော်ဘက်ကအင်အားဖြည့်တင်းပြီးထပ်မံထိုးစစ်ဆင်လာနေတယ်လို့ဘော်ဒါထမ်းသမားတွေကလည်းအဓမ္မဖမ်းဆီးနေတယ်လို့ DGB ဘက်ကဆွတ်ဆွဲပြောဆိုပါတယ်
တမ္မောဘက်ကဆိုလို့ရှိရင်တိုင်ရင်ခုနှစ်ရက်နော်ဒီဝါနှစ်ခုထပ်ပြီးတော့အင်အားတိုးလာတယ်တမ္မောကဒီပေါ်တာဆွဲတဲ့နေသားရှိတယ်နော်နေမြေလေးခုမှာပေါ့နော်အခုမွန်ပြည်နယ်တိုက်ကောမှာမင်းရသာဒါပေါ်တာဝင်ဆွဲတယ်နောက်တစ်ခါဒီမင်းညားပဲနော်ဒီမြန်ကြီးမှုဒေတာဘက်မှာကလော့ထော့ရွာအတမှုရရွာနောက်မအဲရွာနော်အဲ့ဒီမှာတို့ပေါ်တယ်နော်
ဒါပေမဲ့မြန်ကြီးမှုဒေတာအတွင်းပေါ်တာဝန်ထမ်းဖမ်းဆီးတဲ့တဲ့ရင်ဟာတမတော်ကလည်းစစ်ကြောင်းခြေတက်တဲ့လမ်းကျောမှာဒေတာခန့်ရွာသားတွေပုံချောင်တာဖြစ်တယ်လို့မြန်ကြီးမှုဒေတာခန့်စေတနာဝန်ထမ်းကုကျော်လေးကဆိုပါတယ
်ရဲဘော်တွေပေါ်တာဖမ်းတာတော့မဟုတ်ပါဘူး။ဘာလို့လဲဆိုတော့နေပြေဖို့တားတက်လာတဲ့ခါကျတော့တို့ကမခေါ်ဘူးလားခေါ်မလားအဲ့လိုမျိုးစွန့်ရင်နဲ့တို့ကအဲ့လိုမျိုးဆောင်တိန်နေတာပါ။တောင်စွန့်ရွာတို့မတ်အဲရွာတို့ကမော့လဲရွာတို့အဲ့ဒီမှာနည်းနည်းတိန်ဆောင်နေတာပါ။အင်းအားတော့ဒီကာဆက်ကူစီနဲ့တက်ထားတာ၁၉နှစ်နည်းများတက်လာတဲ့ခါကျတော့ရဲဘော်တွေတစည်းကို20 30လောက်တော့ပါတယ
်။မဲရောဒေတာတိုက်ပွဲကြောင့်မဲရောဒေတာအတွင်းရွာပေါင်း20ကရွာသား4000ကျော်ဟာမြန်ကြီးမှုဒေတာဘက်ကိုတိန်ဆောင်နေရတယ်လို့သူတို့ရစားဝတ်နေရေးအတွက်အစိုးရပါဝင်အနေနဲ့ရက်ရက်ကစေတနာရှင်တွေကနေလာရောက်အကူအညီပေးဆောင်နေကြပါတယ်။ကရင်ပြည်နယ်အစိုးရအနေနဲ့အစာသားအဝတ်ထည်နဲ့ကျန်းမာရေးဆောက်ရှောက်မှုတွေပေးဆောင်နေတယ်လို့သာသနာရေးဝန်ကြီးဦးမင်းတင်ဝင်းကခုလိုပြောပါတယ်။
ကျမကြီးဖိစားရေကျွန်တော်ဆေးရုံပွဲတခုလို့တို့မှဆေးရုံဖြစ်နေကြတယ်ကျွန်တော်ဒီကနေပြီးတော့ဆရာဝန်ဆရာမလေးလက်ကြကျွန်တော်ပြတ်သွားပြီအဲဒီအိမ်မှာအစ်ကိုကျွန်တော်ပြောင်းလို့ပြန်ကြည့်ရတယ်ဘုံရောကမဖြစ်အောင်မစားဘူးသူကဆန်းတို့ကတက်တက်လို့ပဲမင်းကြီးကမိကစားရအောင်လေပြီးတော့ကျွန်တော်ဆန်းစားကြနောက်တစ်ခုကဟိုကပြောကျမကြီးဆေးနောက်တစ်ခုကအဝတ်စား
စက်တင်ဘာလ3ရက်နေ့ကနေ့အထိဖြစ်ပွားနေဆဲမဲရဝေါ်တိုက်ပွဲအတွင်းနှစ်ဖက်သက်တွေထိခိုက်မှုများပြားနေသလိုစစ်ပေးရှောင်ရွာသားတူကလည်းမြေမြုပ်ဘုံနေမိတာကြောင့်တိုက်စုံမှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်မဲရဝေါ်ဒေသအတွင်းဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်လို့ KNU ခေါ်ကရင်မျိုးရာစည်းရုံးကလည်းတိုက်ပွဲရပ်တန့်ပေးဖို့စက်တင်ဘာလ13ရက်နေ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မဲရဝေါ်ဒေသအတွင်းတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့ TGP တပ်တွေအနေနဲ့တမတော်စေချောင်းနဲ့နေကြာဆောက်သတ်စခန်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်ခြင်းမိုင်းထောင်ဖောက်ခွဲတိုက်ခတ်ခြင်းတွေဇက်တိုက်လှုပ်ဆောင်နေတာကြောင့်တမတော်ကနေဝဘိုးဆောင်ကျုံထော်နေမြေနဲ့မဲရဝေါ်နေမြေကိုအကန့်အသတ်ရင်မှန်းချက်တတ်မှတ်ပြီးတပ်သွင်းရှင်းလင်းစေရမှာစက်တင်ဘာလ15ရက်နေ့ထိတော့တိုက်ပွဲ73ကြိမ်ဖြစ်ပွားခဲ့တယ်လို့မြမတမတော်ကနေစက်တင်ဘာလ16ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနိုင်ကုန်းအိမ်ပြောပြပေးခဲ့တာပါရှမ်းပြည်နယ်ကိုးကန့်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ရအောင်ပါဒီရပိုင်းနေအတွင်းမှာကချင်ရှမ်းနဲ့ကချင်ပြည်နယ်တွေမှာပြစ်ခတ်တိုက်ခိုက်တာတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရာရှမ်းပြည်နယ်ကိုးကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့ဘက်မှာလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပေမဲ့လို့ဒီရပိုင်းအတွင်းမှာတော့အခြေအနေကပုံမှန်အတိုင်းရှိနေပါတယ်ကချင်ပြည်နယ်အတွင်းမှာမနစ်ဒီစနေနေ့ကအထိပြစ်ခတ်တာတွေရှိခဲ့ပေမဲ့လို့ဒီကနေ့မှာတော့ငြိမ်သက်နေပါဗျ။လက်ရှိပြည်တွင်းမှာဖြစ်ပျက်နေတဲ့လက်နက်ကိုင်ပဋိပက္ခအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒုတိယကြိမ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံနောက်တစ်ကြိမ်မကျင်းပမီကြာကာလမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဒေသအလိုက်လူမျိုးအလိုက်အကြောင်းအရာအလိုက်ဆွေးနွေးဖို့ပြင်ဆင်နေချိန်မှာပြည်တွင်းကနေရာဒေသတချို့မှာတော့ပြစ်ခတ်တိုက်ခိုက်တာတွေဟာခက်ဆိတ်ဆိတ်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်တွင်က MNDAA ခေါ်ကိုကန့်လက်နက်ကိုင်တပ်ဖွဲ့ကလောက်ကိုင်မြို့ရှိကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဟောင်းနေအိမ်ကိုဒုံးပစ်လောင်ကြာနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မြို့တွင်းကိုပြစ်ခတ်ဖို့ပြင်ဆင်ထားတဲ့တရားခွန်မမဒုံးသီး22လုံးကိုအစိုးရတပ်မတော်နဲ့ရဲတပ်ဖွဲ့ကသိမ်းဆည်းရမိကြောင်းမြောက်ရီသတင်းဌာနကိုကိုကားပြီးအစိုးရပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်ဒီလိုတိုက်ခိုက်တာတွေရှိပေမဲ့လောက်ကိုင်မြို့ကတော့အေးအေးချမ်းချမ်းပဲရှိနေတယ်လို့လောက်ကိုင်မြို့ကတဦးကပြောပါတယ်
ဒီစီပါပဲကောနော်ကောင်းပါတယ်ကောလာရှိုးကနေတည်ဦးဆိုနေတိုင်းကားတော်ရှိရယ်တော့လျှောက်ဖြူတာပဲ
ကိုကတက်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတော့ပြီးခဲ့တဲ့အပတ်ကတိုက်ခိုက်မှုနဲ့လက်နက်တွေသိမ်းဆည်းရရှိတဲ့တဲ့င်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်ကိုစားဖြီးထွက်နေလို့ကျွန်တော်မသိဘူးဗျာတင်းအောင်တော့ချားလိုက်တယ်ဒါပေမဲ့မဖြစ်နိုင်ဖြစ်နေ
ကိုကန့်အဖွဲ့ရဲ့တက်မာ111ကတာဝန်ရှိသူတဦးကတော့လောက်ကင်ဒေတာဘက်မှာအစိုးရတက်မတော်ကအင်အားတွေတိုးချဲ့လာတာကြောင့်နောက်ပိုင်းမှာတိုက်ပွဲတွေထပ်ဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။အဲဒီအေးမှာဆိုရင်လောက်ကဲအချိန်မှာတော့မဝင်ဖို့ဒီတုံပေါ်မှာမှအများကြီးရှိဖြစ်တယ်နော်။လောက်ကဲမှာဆိုရင်သူတို့ဘယ်မှာရဲ့ဦးဘယ်ဆိုထင်ရတာဖဲပေါ့နော်။ဘယ်မှာကအများကြီးလာတယ်။နောက်မှာဆိုတိုက်ပွဲနေနေဖြစ်ရမယ်ထင်တယ်။
ကချင်ပြည်နယ်အတွင်းမှာတော့ဒီလ18ရက်နေ့စနေနေ့အထိပြစ်ခတ်တိုက်ခိုက်တာတွေရှိပေမဲ့ဒီရက်တွေမှာတော့ငြိမ်သက်နေကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ချာရေးတာဝန်ခံဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဒီကတော့တတိယအခြေအနေနည်းနည်းညွှန်ပြတာခင်ဗျ။ဒီကလည်းမိမိကကမ်းတိုက်ခိုက်ပြီးကြောင်းကဟိုနေရာတော့ဒီအင်ကမ်ပုံးဆိုတဲ့နေရာမှာတိုက်ပွဲအားလည်းရှိတယ်။
က ချင်းငင်းကြဲအကျိုးဆောင်အဖွဲ့ PCG ကဥလမိုင်းကွန်ကြားကလည်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုအခုလိုပြောဆိုပါတယ
်ဒီနေ့ကလည်းတော့ညီညီပဲဗျာခဏနေဆက်ပြီးတော့မှာဟိုမှာလိုက်စာလူတက်မှာဒီခါရပင်ကျော်တချောက်မှာရှိရဲ့ဒီပင်းလေးရလေပြီးတော့မှာလိုက်စာဘက်ကိုမှလည်းမကြည့်အောင်ရာချီကြည့်တယ်ဆိုတဲ့အတန်းတော့ကြားရတယ်ဗျာအဲ့ဒါအမှဒီဟိုလူတုံးလေးရတော့ဖြစ်ဆက်တန်ရရရသွားတယ်လို့အတန်းတော့ကြားတယ်နောက်ပြီးအဲ့ဒါမှကြည့်ရပြင်းပြင်းပြမလည်းပဲကြားရောက်ပေါက်ပြဲတယ်ဆိုတော့ကြားကြည့်ရတယ်ဗျာ
အစိုးရတပ်မတော်ကထုတ်ပြန်တဲ့သတင်းမှာတော့မိုးကောင်းမြို့နယ်စားမော်အရှိတောင်ဘက်မှာ KIA တပ်ဖွဲ့ဝင်တွေကတပ်မတော်စခန်းကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ကြောင်းတပ်မတော်ကပြန်လည်တိုက်ခိုက်တဲ့အခါထိခိုက်ကြဆုံးတာတွေနဲ့ဆုတ်ခွာသွားကြောင်းဖော်ပြပါတယ်။လိုက်စာဒေသပစ်ခတ်မှုသတင်းကိုတော့ဖော်ပြတာမရှိပါဘူး။လောလောဆယ်ရန်ကုန်မြို့မှာဆွေးနွေးနေတဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်ဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတိုင်းနိုင်ငံလုံးပစ်ခတ်တိုက်ခိုက်မှုရပ်ဆိုးရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးဖို့လိုအပ်နေတာဖြစ်ပါတယ်။လက်ရှိပြည်တွင်းမှာဖြစ်ပွားနေတဲ့ပစ်ခတ်တိုက်ခိုက်တာတွေကိုမဖြေရှင်းနိုင်ရင်တော့ NCA လက်မှတ်ရေးထိုးရေးဟာမလွယ်ကူနိုင်ကြောင်းဥလမိုင်းခွန်ကြားကသုံးသပ်ပါတယ်
။လက်မှတ်ထိုးဖို့မထိုးဖို့ဆိုတော့အဲ့ဒါကအဓိကတော့ဒီအဆွေအပေါ်မှာမူတည်တယ်လို့ကျွန်တော်ရှင်းတာပဲ။အဆွေအပေါ်ကလည်းဒီတော့မှဒီဟာကိုထစ်ဆဲရှင်းတယ်ဆိုရင်တော့ဒီအောက်ခြေမှာရှိတဲ့ဒီတိုက်ပွဲတွေပါရတော့ထုတ်ရင်းဖို့တော့အရေးကြီးတယ်ဗျာ။အဲ့ဒီ NCA လက်မှတ်ထိုးဖို့တဲ့စစ်တပ်ဒုတိယပြည်လုံးပြန်သွားမယ်ဆိုတဲ့နေရာမှာဒီတော့ဟိုပြည်ဟိုတက်ကအတတ်မဟုတ်တိုင်အောင်ဒီ UFC ရဲ့အဖွဲ့ဝင်တွေသူတို့လက်မှတ်မထိုးတဲ့အဖွဲ့တွေတက်ရောက်မယ်ဆိုတဲ့အပေါ်မှာဒီလိုအောက်ခြေမှာဒီလိုတက်ပေါ်နေပြဖြစ်တယ်လေဆိုတဲ့အပေါ်မှာပြည်သူလူထုလည်းလုံးဝညှဉ်းပန်းမှုတော့မရှိဘူးပြတာတော့ဒီအောက်ခြေမှာအခုလိုပဲတက်ပေါ်တွေကတက်အဲ့လိုပြန်ဖြစ်မယ်ဆိုရင်တော့ဒီစီးနွေးပွဲမှာလည်းထိခိုက်လာနိုင်ရင်ပြအကြောင်းရှိတယ်လို့ကျွန်တော်တို့ကဒီလိုပဲသုံးသပ်ပြ
ဒီရက်ပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်အတွင်းမှာလည်း DKBA ခွဲထွက်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာလည်း TNLA ခေါ်ပလောင်တပ်ဖွဲ့တွေနဲ့တိုက်ခိုက်တာတွေရှိခဲ့ပါတယ်
ကိုမိုးစောပြပြပေးခဲ့တာပါရှင်တင်းလာနေညနေခင်းအတွက်တင်းနဲ့တင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲညနေခင်းအစီအစဉ်တွေကိုည9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုတုကနေတိုက်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင
်ဒီကနေ့စနေနေ့ညပိုင်းကနယူးယောက်မြို့မဟန်တန်ရဲမှာဖြစ်ခဲ့တဲ့ဘုံပေါက်ကွဲမှုနဲ့ဆက်စပ်ပြီးအသက်28နှစ်အရွယ်လူတစ်ယောက်ကိုနယူးယောက်မြို့ကတာဝန်ရှိသူတွေကရှာဖွေနေပါတယ်အာဖဂန်နယ်ဘွားအမေရိကန်နိုင်ငံသားအာမက်ခန်ရာမာဟီကိုရာဟာမီကိုဒီစုံစမ်းမေးမြန်းဖို့လိုရှိနေတာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကကြေညာချက်ထုတ်ထားပါတယ်။သူနောက်ဆုံးနေခဲ့တဲ့လိပ်စာကတော့နယူးဂျာစီပြည်နယ်အဲလီဇဘက်မြို့ဖြစ်တယ်လို့ဆိုပါတယ်။ဒီမြို့သားကိုအမြန်ဆုံးရှာတွေ့ဖို့လိုတဲ့ဆိုတာကိုနယူးယောက်မြို့တော်ဝန် Bill de Blasio က CNN ရုပ်သံကိုပြောပါတယ်။နယူးယောက်အုပ်ချုပ်ရေးမှူး Andrew Cuomo ကလည်းစနေနေ့ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကအကြမ်းဖက်ဝါဒဆွဲလို့ရဖြစ်တယ်လို့ဆိုပြီးနိုင်ငံရဲ့ခြားနဲ့ဆက်ဆက်နေနိုင်တယ်လို့လည်းဒီကနေ့အစောပိုင်းမှာပြောဆိုထားပါတယ်ရှင်။အစာရည်စားနဲ့ဆေးဝါးပစ္စည်းတွေလိုအပ်နေတဲ့ဒီစီးပွားနိုင်ငံအလပ်ပုံမျိုးကဒုက္ခသည် 23,000 ကျော်အထက်အကူအညီပေးရေးရင်နှန်းတွေမြို့ရင်းကိုမဝင်ရောက်နိုင်သေးတာနဲ့ပတ်သက်လို့နာကျင်မိတယ်လို့စိတ်ပြက်လက်ပြက်ဖြစ်မိတယ်လို့ကုလသမဂ္ဂအရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်ရေးမှူးကဒီကနေ့ပြောပါရတယ်။ဒုက္ခသည်တွေအတွက်ထောက်ပံ့ရေးပစ္စည်းတွေအစစ်အဆေးမရှိဘဲပို့ဆောင်ဝင်ပြဖို့နဲ့ဆေးဝါးကုသမှုခံယူနိုင်ဖို့တကယ်လိုအပ်နေတဲ့သူတွေကိုခေါ်ဆောင်သွားနိုင်ရေးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အထူးရေးမှူးချုပ် Stephen O'Brien ကထပ်မံပြီးတော့အစာရည်သားတောင်းဆိုချပါရရှင်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီနေ့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ့်ဒုက္ခသည်နဲ့ရွှေ့ပြောင်းချေချနေတဲ့သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိပါတယ်။ဒီ27ရက်နေ့ကျရင်တော့ကုလသမဂ္ဂအထွေထွေညီလာခံမှာလည်းဒေါက်ဆန်းစုကြည်မိန့်ခွန်းပြောကြားအောင်ပါရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတံဖန်းအင်ဂျင်နီယာကတော့ Vitex ဇော်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အစီအစဉ်လေးဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင
This program has come to you from the Voice of America,
Washington.